ာကြီးမှာ Android တွေပိုပြီးကြောက်ရောက်ဖို့လားလာရှိနေတယ်ဆိုတာကိုကမ္ဘာစီးပွားရေးဖိုရမ်ရဲ့ Global Risks 2013 2023ခုနှစ်အတွက်တစ်ကမ္ဘာလုံးဆိုင်ရာ Android အလားအလာများဆိုတဲ့စီးရင်ခန်းစာကသတိပေးထားပါတယ်။ဘာကြောင့်လဲဆိုတော့စီးပွားရေးအားနည်းမှုတားရှိလာနေတာကနိုင်ငံတွေအနေနဲ့တဘာဝပတ်ဝန်းကျင်ရေးရာစိန်ခေါ်မှုတွေကိုကင်တွယ်နိုင်စွမ်းအပေါ်ထိခိုက်လာစေလို့ပါပဲ။ဝင်ငွေမညီမျှတဲ့အခြေအနေကဆိုးရွားလွန်းလာနေနာတာရှိလိုဖြစ်နေတဲ့ဝင်ငွေထွက်ငွေမမျှတတဲ့အခြေအနေတွေကိုအကြေပြန့်ဆုံး Android 2ရဲ့အဖြစ်အစီရင်ခံစာကထောက်ပြထားပါတယ်။ပတ်ဝန်းကျင်ရေးရာဆိုင်ရာ Android တွေကနေအနာဂတ်မှာကြာရောက်လာမယ့်တကယ့်အစ်စ်အမှန်ချင်းချောက်မှုတွေအပေါ်အာရုံစိုက်မှုမရှိသလောက်ပဲလို့အစီရင်ခံစာရဲ့ Editor Lee Howell က VOA ကိုပြောပါတယ်။စီးပွားရေးနှိမ့်ကွေးတာနဲ့အသုံးစရိတ်လုံငွေပြတာတွေကြောင့်အဲ့ဒီပြဿနာတွေကိုကင်တွယ်ဖို့နိုင်ငံတွေဟာတွန့်ဆုတ်ကြတယ်လို့သူကပြောပါတယ
်။ That is really the rising greenhouse gas emissions that are leading to much more frequency around extreme weather events.
ဆိုရရသည်လူအခြေအနေတွေမကြာခဏပိုပြီးဖြစ်လာစေတဲ့ဖလုံအိမ်တန်းဝယ်ထုတ်လုပ်မှုကတကယ့်ကိုပိုတိုးလာနေတာပါ။ရာသီဥတုပြောင်းလဲမှုအတွက်ပြင်ဆင်ဖို့ပြက်ကွက်တာကတကယ့်ကိုပြဿနာဖြစ်လာနေတာပါ။ဘာကြောင့်လဲဆိုတော့လက်ငင်းစီးပွားရေးပြဿနာတွေကိုပဲကျွန်တော်တို့ကအရန်ဆိုးရိမ်နေကြတာကြောင့်ဖြစ်ပါတယ်။ရာသီဥတုဆိုင်ရာကိစ္စရပ်တွေကိုရင်ဆိုင်ဖြေရှင်းဖို့ဆိုရင်မဟာဗျူဟာမြောက်ရင်းနှီးမြှုပ်နှံမှုလုပ်ဖို့လိုပါတယ်။အခြေခံအဆောက်အအုံကိုတကယ့်ကိုတိဆောက်ဖို့လိုပါတယ
်။ဆိုးရွားတဲ့ရာသီဥတုအခြေအနေတွေကြောင့်ပျက်စီးဆုံးရှုံးသွားတာတွေကိုပြန်တိဆောက်ရတာဟာငွေကုန်ကြေးကျများလာတယ်လို့ဟောဝဲကပြောပါတယ်။အဲ့ဒီငွေဟာအခုလိုဆိုးဆိုးရွားရွားချိုးချံချွေတာနေရတဲ့ကာလမျိုးမှာရဖို့ခက်လာပါတယ်။အစီရင်ခံစာအတွက်စစ်တမ်းကောက်ယူခဲ့သူတွေထဲမှာဖြစ်လာနိုင်တဲ့ Android တွေအပေါ်ငယ်ရွယ်သူတွေကလူကြီးတွေထက်ပိုးပြီးစိုးရိမ်နေဆိုတာကိုတွေ့ရပါတယ်။အမျိုးသမီးတွေကအမျိုးသားတွေထက်အစိုးဘက်ကိုပိုတွေးကြပါတယ်။ Android ကြားရောက်နိုင်ခြင်းနဲ့ပတ်သက်ပြီးဒေတာဆိုင်ရာအမြင်အနေနဲ့ဆိုရင်တော့မြောက်အမေရိကတိုက်ကပတ်ဝန်းကျင်ရေးရာပညာရှင်တွေဟာတခြားဒေတာတွေကလူတွေထက် Android အပေါ်ပိုပြီးလက်ခံထားကြပုံရပါတယ်။ကမ္ဘာကြီးမှာ Android ကြားရောက်နိုင်တဲ့အလားအလာတွေများနေခြင်းတရုတ်နိုင်ငံရဲ့စီးပွားရေးအလားအလာနဲ့ပတ်သက်ပြီးထိတ်တန့်ကြွန့်ကျင်သူအများအပြားကအကောင်းမြင်ထားကြပါတယ်။နယူးယောက်အစုရှယ်ယာဈေးကွက်မှာကျင်းပတဲ့ဆွနူဘွဲတစ်ခုမှာပါဝင်ခဲ့ကြတဲ့တရုတ်စီးပွားရေးပညာရှင်အများအပြားက2023ခုနှစ်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကိုပြီးခဲ့တဲ့နှစ်ကထက်ပိုကောင်းတဲ့ရှယ်ယာနှုန်းကနေ 8.5% ခန့်နှုန်းအထိဖြစ်မယ်လို့ခန့်မှန်းကြပါတယ်။ဒီထဲမှာပီကင်းတက္ကသိုလ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးကျောင်းကပါမောက်ခကမ္ဘာ့ဘဏ်ရဲ့စီးပွားရေးပညာရှင်ချုပ်ဟောင်းဂျက်စတင်ယီဖူလင်းလည်းအပါအဝင်ပါ
China still have a great potential to maintain dynamic economic growth. But as a developing country,
CBA to them who think you would be much cheaper at Lala Cinema. Dabmele, Pompeo Zenang and who think Kubian Zen CBA to Kuninet, Eddie Lala, Time Pilabo, Sinkomu, Omya Biago, Fijabo, Jinsangam Harapipare. They are Gonza Muha, A Sinkomu, Nala Elo General Yungiwara.
They are Gonza on the Yinsayam, CBA Sanya, Diga Sinkomu, Rigaro.ဝင်ငွေမညီမျှတာနဲ့အချင်းပြက်ချစားတဲ့ကိစ္စတွေဖြစ်တယ်လို့ပါမောက္ခလင်းကပြောပါတယ်။အဲ့ဒီကိစ္စတွေပေါင်းလိုက်ရင်လူမှုအမျက်ဒေါသမျိုးစုံပေါက်ကွဲထွက်လာနိုင်တယ်လို့သူကသတိပေးပါတယ်။တရုတ်စီးပွားရေးဟာနှိမ့်ကြတဲ့ဝင်ငွေထွက်ငွေတိုးတက်မှုနှုန်းနှိမ့်ကြတဲ့ငွေဖောင်းပွားမှုနှုန်းတွေနဲ့အတူ2023ခုနှစ်ထဲကိုအခြေအနေကောင်းတစ်ခုနဲ့ဝင်သွားတယ်လို့ဆွနုဘမပါဝင်သူနောက်တူဖြစ်တဲ့တရုတ်အပီပီဆိုင်ရာ Capital Corporation ရဲ့မဟာဗျူဟာမှုချုပ်ဟွမ်ဟန်ဇောင်းကမြင်ပါတယ်။တခြားကမ္ဘာနိုင်ငံတွေရဲ့စီးပွားရေးဟာကြာစင်းမှုတွေနဲ့ရင်ဆိုင်ရမယ်ဆိုရင်တော့မှတရုတ်စီးပွားရေးဟာဆက်ပြီးခိုင်မာနေမှာပါလို့ဟွမ်ကခန့်မှန်းပါတယ်။အဲဒီ Capital Corporation ရဲ့မဟာဗျူဟာမှုချုပ်ဟွမ်ဟိုင်ဇောင်းပြောတယ်။တခြားကမ္ဘာနိုင်ငံတွေရဲ့စီးပွားရေးကကြာစင်းမှုနဲ့ရင်ဆိုင်ရမယ်ဆိုရင်တော့မှဆိုတဲ့စကားဟာယူရိုငွေကြေးကိုသုံးစွဲတဲ့ဥရောပ18နိုင်ငံအတွက်အထူးသဖြင့်မှန်နေတယ်လို့ဆိုရမလားပါပဲယူရိုဇုန်ရဲ့နိုဝင်ဘာလအတွက်လှုပ်လှမဲ့နှုန်းဟာအမြင့်မားဆုံးအထိရောက်သွားတယ်ဆိုတာကိုနောက်ဆုံးထွက်လာတဲ့ကိန်းဂဏန်းတွေကပြလိုက်တာနဲ့အတူ2023ခုနှစ်ထဲကိုသိပ်မကောင်းလာတဲ့အလားအလာနဲ့စတင်လိုက်ပါတယ်ယူရိုဇုန်ရဲ့နိုဝင်ဘာလလှုပ်လှမဲ့နှုန်းဟာ 17.8% ခန့်နှုန်းအထိစံချိန်တင်တက်သွားတယ်ဆိုတာကိုယူရိုစတက်အဖွဲ့ကထုတ်ပြန်တဲ့ကိန်းဂဏန်းမှာတွေ့ရတာပါဒါဟာဖြင့်အောက်တိုဘာလကတည်းကစရင်3.1%ခန့်နှုန်းလွန်ခဲ့တဲ့တနည်းကျော်ခတဲ့စာရင်တော့100%ခန့်နှုန်းကျော်တက်သွားတာပါပဲ2023ခုနှစ်ဟာယူရိုဇုန်အတွက်တော့ခက်ခဲတဲ့နောက်ထပ်နှစ်တစ်နှစ်ဖြစ်လိမ့်မယ်လို့ ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့အခြေဆိုင်တက်သည့်ပညာရှင်အဖွဲ့ဘရူးဂိလ်ကဒုတိယညွှန်ကြားရေးမှူးဂွန်ထရမ်ဝူလ်ဖ်ကပြောပါတယ်
I think it sends a clear message that the economic crisis is still there and certainly we still have a major problem.
ဒီဘဝရဲ့ကြက်တဲ့ဆက်ရှိနေအောင်မယ်ဆိုတာကိုဒီချက်ကရှင်းရှင်းလင်းလင်းပြောလိုက်တယ်လို့ကျွန်တော်ထင်ပါတယ်။အလုံးလမဲ့ကိစ္စစီးပွားရေးလက်ပတ်မှုအခြေအနေအထွေထွေစီးပွားရေးအလားအလာတွေမှာပြဿနာကြီးရှိနေသေးတယ်ဆိုတာကသိသေးကြပါတယ်
။ဥရောပ18နိုင်ငံရဲ့အလုံးလမဲ့နှုန်းဟာဒီနှစ်မှာဆက်တက်လိမ့်အောင်မယ်လို့လေ့လာသူတချို့ကခန့်မှန်းထားတာကြောင့်ယူရိုဇုန်ရဲ့ပြဿနာတွေပြေလည်သွားမယ့်အရေးကတော့အလံဝေးနေပါသေးတယ်။တကမ္ဘာလုံးအနေနဲ့အတူလက်တွဲပြီးရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကပြည့်နှက်နေပြီးတနိုင်ငံချင်းစီမှာလည်းတခြားစိန်ခေါ်မှုအများအပြားရှိနေတဲ့ဒီနေ့လိုအချိန်ကာလမှာကမ္ဘာခေါင်းဆောင်တွေရောကမ္ဘာသူကမ္ဘာသားတွေပါအမျှော်အမြင်ကြီးမားစွာအပြေရှားကြမှသာလျှင်နောင်လာနောက်သားမျိုးဆက်သစ်တွေအတွက်တရားပျော်ရွှင်ပွဲကမ္ဘာကြီးအဖြစ်အမွေအနှစ်ချန်ထားနိုင်ရစ်ခဲ့မှာပါဆိုတော့ကိုတင်ပြရင်ဒီသတင်းမှတ်အစီအစဉ်ကိုဒီမှာပဲနှီးခုံးချုပ်လိုက်ပါတယ်ခင်ဗျာ